တော်တာရှင်များရှင်အမေရိကန်နိုင်ငံခြားရေးဝန်ကြီးကွန်ဒလီဇာရိုက်ရဲ့ဩစတြေးလျနိုင်ငံသုံးရကြာခီးစဉ်ဟာစနေနေ့ဩစတြေးလျနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတွေနဲ့သုံးဖွင့်ဆိုင်လုံခြုံရေးပြဿနာတွေဆွေးနွေးပေးပြီးတဲ့နောက်မှာပြီးဆုံးမှာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ဒေတာရင်းအင်အားကြီးအဖြစ်ရက်တီလာရာဟာဒီဆွေးနွေးပွဲမှာအဓိကဆွေးနွေးမဲ့ကိစ္စဖြစ်ပေမဲ့တရုတ်နိုင်ငံကိုဆန့်ကျင်ပြီးချုပ်ထိန်မဲ့နှီးပြူဟာမျိုးကိုတော့ရှိမှာမဟုတ်ဘူးလို့ Miss Rush ကပြောကြပါတယ်။ဒီအကြောင်း VOA သတင်းတောက် David Goldust ကစစ်နီမျိုးကနေသတင်းပေးပို့ထားပါတယ်။တရုတ်နိုင်ငံဟာကမ္ဘာတလောမှာသူ့ရဲ့စီးပွားရေးဩဇာကြီးထွားလာတာနဲ့အတူသူ့ရဲ့စီးရေးချက်ခံမှုတွေနဲ့ပတ်သက်ပြီးပုံမှန်ပွင့်လင်းမြင်သာအောင်လုပ်ဖို့နဲ့နိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်ဖို့လိုအပ်ကြောင်းဩစတြေးလျနိုင်ငံစစ်နီမျိုးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Condoleezza Rice ကပြောကြားခဲ့ပါတယ်။ဒါပေမဲ့သမရဘုရှ်အစိုးရပိုင်းအနေနဲ့တရုတ်ကိုဆန့်ကျင်တဲ့စီးရေးတိုက်ပွဲပုံစံချုပ်ထိန်မှုတွေရှိနေတဲ့နည်းပြဟာမျိုးသုံးပြီးဆက်ဆံဖို့မလိုလားပဲတရုတ်နဲ့အပြူသဘောဆောင်တဲ့ဆက်ဆံရေးကိုလိုလားနေတယ်လို့လည်း Miss Rice ကပြောပါတယ်။ American နိုင်ငံခြားရေးဝန်ကြီး Rice, Australia နိုင်ငံခြားရေးဝန်ကြီး Alexander Downer နဲ့ Japan နိုင်ငံခြားရေးဝန်ကြီး Tara Aso တို့ရဲ့သုံးနိုင်ငံနည်းပြဟာဆွေးနွေးပွဲဟာတကယ့်ပိတ်ဆွေးနွေးပွဲဖြစ်ပြီးတရုတ်နိုင်ငံအရေးကိုအဓိကထားဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဩစတြေးလျဝန်ကြီးချုပ် John Howard နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rice တို့ကဒီပြဿနာတစ်ခုရဲ့ကိုဥတီပြီးဆွေးနွေးမှာမဟုတ်ဘူးလို့ပြောပါတယ်
The United States, Japan, and Australia have a large agenda together. It is an agenda that is about
American တီရန်စု Japan နဲ့ Australia နိုင်ငံတွေမှာအတူတကွဆွေးနွေးစရာကိစ္စရပ်ကြီးကြီးမားမားတွေရှိနေပါတယ်။ဒါဟာတရုတ်ကိစ္စတစ်ခုရဲ့မဟုတ်ပါဘူး။အရှေ့တောင်အာရှတစ်ခုလုံးနဲ့ဆိုင်ပါတယ်။ဒီပြဿနာဟာ APEC လို့ခေါ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကြီးမှာကျမတို့အတူပူးတွင်းဆောင်ရွက်ရမယ်ကိစ္စပါ။ဒါအပြင်တစ်ကမ္ဘာလုံးနဲ့လည်းဆိုင်ပါတယ်။ကျမတို့အီရတ်ကိစ္စအတူတကွဆောင်ရွက်ခဲ့ကြပါတယ်။အာဖဂန်နစ္စတန်ကိစ္စမှာလည်းဒီတိုင်းပါပဲ။ကျမတို့အခုလက်နက်မပြန့်ပွားရေးကိစ္စကိုအတူတူလက်တွဲပြီးလှုပ်ဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ဂျပန်နဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးတွေနဲ့အတူတူရှိနေတော့မှကျမတို့မှာဆွေးနွေးစရာကိစ္စရပ်တွေအများကြီးပဲရှိပါတယ်လို့ဝင်းဂျီရက်ကပြောသွားတာပါဝင်းဂျီရက်ကသမရဘုရှ်အစိုးရရဲ့အိန္ဒိယနိုင်ငံနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုတွေချုပ်ဆိုခဲ့တာကိုအကြမ်းဖျင်းရှင်းပြင်းရှင်းလင်းတင်ပြခဲ့ပါတယ်ဒီစာချုပ်အရအိန္ဒိယနိုင်ငံဟာသူ့ရဲ့အရက်ဖက်တုံးနျူကလ িয়ার အစီအစဉ်တွေမှာအပြည်ပြည်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေကိုလက်ခံရမှာဖြစ်ပြီးအမေရိကန်နိုင်ငံကနျူကလ িয়ার အကူအညီနဲ့ဒီပညာတွေပေးအပ်မယ်လို့ဆိုပါတယ်။ Miss Rice ရှင်းမောက်မှာပဲ Australia ဝန်ကြီးချုပ် John Howard ကဒီသဘောတူညီချက်စာချုပ်နဲ့ပတ်သက်ပြီးကြိုဆိုလိုက်ပါတယ်။ Australia နိုင်ငံဟာ Uranium အဓိကတင်ပို့ထုတ်လုပ်တဲ့နိုင်ငံဖြစ်တာမို့ဒါနဲ့ပတ်သက်တဲ့သဘောတူညီချက်တွေအတွက်ဆွေးနွေးဖို့ကြွမ်းကျင်သူတွေအင်းပြတ်နိုင်ငံကိုလွှတ်မယ်လို့လည်းပြောပါတယ်။ဒါပေမဲ့ Australia နိုင်ငံအနေနဲ့အရင်ကချမှတ်ထားတဲ့လက်နက်မပြန့်ပွားရေးစာချုပ်ကိုလက်မှတ်မထိုးတဲ့နိုင်ငံကိုယူရေနီယမ်တက်တူမယောင်းချဖို့မူဝါဒကိုတော့လက်တလောပြောင်းလဲမှာမဟုတ်ဘူးလို့ဆိုပါတယ်
။ India has had a good record in the 30 years or more since she exploded the nuclear device and whatnot.
India နိုင်ငံဟာနျူကလ িয়ার လက်နက်မပြန့်ပွားရေးကိစ္စနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်ပေါင်း30လောက်အတွင်းမှာတော်တော်လေးကိုထိမ့်သိမ်းနိုင်တဲ့နိုင်ငံအဖြစ်စံချိန်တင်ထားပါတယ်။ဒါပေမဲ့လည်းအစိုးရရဲ့ policy ကတမဟုတ်ချင်းပြောင်းလဲသွားခဲ့ပါတယ်။တခြား policy အားလုံးလိုပါပဲ။ဘယ်တော့မှမပြောင်းလဲဘူးဆိုတာမရှိပါဘူး။အမေရိကန်နိုင်ငံနဲ့အိန္ဒိယနိုင်ငံသဘောတူညီမှုတွေကိုလည်းချက်ချင်းပြောင်းလဲသွားဖို့မရှိပါဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းအိန္ဒိယကပြောခဲ့တာကဩစတြေးလျရဲ့ယူရေနီယံတွေကိုဝယ်ယူဖို့အကြီးအကျယ်စိတ်ဝင်စားနေတယ်လို့ပြောပါတယ်
။ဒီသုံးနိုင်ငံဆွေးနွေးပွဲဟာဝင်းဂျီရိုက်ရှင်ဆယ်ရက်ခီးစဉ်မှာဩစတြေးလျနိုင်ငံခီးစဉ်ပြီးဆွေးနွေးပွဲဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းဩစတြေးလျနိုင်ငံကိုရောက်လာတဲ့မစ်ရိုက်ဆာချီလီနိုင်ငံကိုဆက်လက်တွားရောက်မှာဖြစ်ပါတယ်။မစ်ရိုက်ဆာအီရတ်ဖြစ်ပွဲမှာပါဝင်ဆင်နွှဲခဲ့တဲ့ဩစတြေးလျတပ်တွေကိုနှုတ်ဆက်ကျေးဇူးတင်စကားပြောဖို့မဲလ်ဘုန်းမြို့ကိုလည်းတွားရောက်ခဲ့ကြောင်းသိရပါတယ်